ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဆာဗီးယားနိုင်ငံရွေးကောက်ပွဲမှာလက်ရှိသမ္မတဘော်ရစ်တာဒစ်ကရုရှားလွန်လာတဲ့အမျိုးသားရေးဝါဒီသမ္မတလောင်းကိုလက်မတင်လေးနိုင်ပြီးအောင်ပွဲခံသွားတယ်လို့ဘဲဂရိတ်မြို့ကနေ VOA သတင်းတောက်ဘယ်ရီဝုဒ်ကနေသတင်းပေးပို့ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောပြပေးပါအောင်ကိုဇော်ဝင်းလိုင်းရေး
။ဟုတ်ကဲ့ပါ။ရွေးကောက်ပွဲအကြုံမဲ့ရေးတွက်မှုတွေအရမစ္စတာတာဒစ်ကအမဲရေးတွက်51ရာခိုင်နှုန်းရပြီးသူ့ရဲ့ပြိုင်ဘက်တော်မီစလပ်နီကိုလစ်ကတော့48ရာခိုင်နှုန်းရခဲ့ပါတယ်။ရွေးကောက်ပွဲမှာအနိုင်ရတာတေချာတာနဲ့မစ္စတာတာဒစ်ဟာဘဲဂရိတ်မြို့လယ်မှာရှိတဲ့သူ့ပါတီရုံးချုပ်ကိုသွားပြီးဆာဗီးယားနိုင်ငံကိုအထီးကျန်ဆန်တဲ့စနစ်အောက်ကိုပို့မဲ့အစားဥရောပသမ္မတနဲ့ပေါင်းစည်းရေးလမ်းကြောင်းကိုရွေးချယ်ပြီးသူ့ကိုမဲပေးခဲ့ကြတဲ့ထောက်ခံသူတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဘဲဂရိတ်မြို့အခြေစိုက်လွတ်လပ်သောရွေးကောက်ပွဲလှစ်လာစောင့်ကြည့်ရေးဌာနကမာကိုဗလာကိုယေဗစ်ကမဲပေးသူဦးရေဟာထင်ထားတဲ့ပုံများတယ်လို့ပြောပါတယ်။
Almost 68% of all voters decided to cast their ballots today, which is a spectacular turnout. The turnout exceeded 4.5 million, which
မဲပေးခွင့်ရှိတဲ့လူစုစုပေါင်းရဲ့68ရာခိုင်နှုန်းကမဲပေးခဲ့ကြတယ်လေ။ဒါအမှန်တန်အားရစရာကောင်းတဲ့အရေအတွက်ပေါ့။လူအရေအတွက်အားဖြင့်ဆိုရင်တော့၄သန်းခွဲလောက်မဲပေးခဲ့ကြမယ်ထင်တယ
်။ပြန်ပြန်မစ္စတာနီကိုလစ်ကရွေးကောက်ပွဲမှာသူရှုံးနေကြောင်းပြီးခဲ့တဲ့နေ့နောက်ပိုင်းမှာပဲအတိမတ်ပြုဝန်ခံလိုက်ပြီးမစ္စတာတာဒစ်ကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ်။ဒါဟာ2004ခုနှစ်ကစပြီးမစ္စတာနီကိုလစ်အနေနဲ့မစ္စတာတာဒစ်ကိုဒုတိယအကြိမ်မြောက်ရှုံးနိမ့်ခြင်းဖြစ်ပါတယ်။မစ္စတာနီကိုလစ်ရဲ့ရုရှားလိုလားတဲ့အစွန်းရောက်အမျိုးသားရေးပါတီကိုလောလောဆယ်တဟိတ်မြို့မှာစစ်ခုံရုံးတင်စစ်ဆေးခံရတဲ့ဝိုက်စလာဆက်ရှယ်ကဦးဆောင်တာဖြစ်ပါတယ်။တကယ်တော့ဆာဗီးယားသမ္မတဟာဟန်ပြတက်တက်သာရှိပါတယ်။များသောအားဖြင့်လက်နက်ကင်တပ်ဖွဲ့တွေကိုကြီးကြပ်ကိုကဲ့ရသူပါရွေးကောက်ပွဲကိုလာမဲ့သတင်းပတ်အနေငယ်အတွင်းဆာဗီးယားကခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာဖို့ဆိုင်းပြနေတဲ့ကိုဆိုဗိုဒေသကလည်းအနီးကစောင့်ကြည့်နေပါတယ်။မစ္စတာတာဒစ်ကတော့သူ့အနေနဲ့ခွဲထွက်မဲ့အစီအစဉ်ကိုမထောက်ခံပေမဲ့လောလောဆယ်မှာကိုဆိုဗိုဒေသလုံခြုံရေးကိုတာဝန်ယူထားတဲ့နေတိုတပ်ဖွဲ့တွေနဲ့ဆန့်ကျင်ပြီးတိုက်ခိုက်မှာမဟုတ်ဘူးလို့ပြောပါတယ်။မစ္စတာတာဒစ်ကိုထောက်ခံတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဂိုရန်စဗီလာနိုဗစ်ကလည်းဆာဗီးယားလူမျိုးတွေအခုလိုမဲပေးခဲ့တဲ့ပေါ်ကွန်ပြူစကားပြောကြခဲ့ပါတယ
်တချုနပဘေဒီအင်းနတမေစတိုဥစပယ်ဥယနစ်ဝါရီဒူဝေရီဂရာဂျနေဆာဘီယားဒ
ါသူပြောတော့တာကတော့ထွက်ပေါ်လာတဲ့ရွေးကောက်ပွဲရလဒ်တွေရဆာဗီးယားနိုင်ငံရဲ့အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗိုက်စလာကော့စတူနီကာအနေနဲ့ယာဒုကနှုတ်ထွက်တင်ပါတယ်တဲ့လက်ရှိအစိုးရဟာမစ္စတာတာဒစ်ရဲ့ပါတီနဲ့ညွှန်ပေါင်းဖွဲ့စည်းထားတဲ့အစိုးရဖြစ်ပေမဲ့မစ္စတာတာဒစ်ပြန်ရွေးခံမဲ့ကိစ္စကိုမစ္စတာကော့စတူနီကာကထောက်ခံခဲ့ခြင်းမရှိပါဘူး။ဥရောပသမ္မတကရဲတပ်ဖွဲ့တွေနဲ့ဥပဒေရေးရာစောင့်ကြည့်သူတွေကိုဆိုဗိုလွတ်လပ်ရေးကိစ္စအတွက်လွတ်ထားတဲ့အပေါ်မှာမစ္စတာတာဒစ်အနေနဲ့ပြင်းပြင်းထန်ထန်ရပ်တည်ဖို့ဝန်ကြီးချုပ်ကလိုလားနေတာပါ။ရုရှားနိုင်ငံဟာကိုဆိုဗိုကိစ္စမှာဆာဗီးယားရဲ့အဓိကမဟာမိတ်ဖြစ်ပြီးလူညုံရေးကောင်စီရဲ့ကြီးကြပ်ကူကဲမှုနဲ့တဆင့်ခံလွတ်လပ်ရေးပေးဖို့အဆိုတင်သွင်းတာကိုလည်းရုရှားကကန့်ကွက်ထားပါတယ်။အယ်ဘေးနီးယားလူမျိုးတွေအများစုနေထိုင်တဲ့အဲ့ဒီကိုဆိုဗိုဒေသမှာပြီးခဲ့တဲ့1999ခုနှစ်မှာနေတိုတပ်ဖွဲ့တွေက88ရဲ့ကြာဘုံကျဲတိုက်ခတ်ပြီးဆာဗီးယားတပ်ဖွဲ့တွေကိုနင်ထုတ်ပြီးမှကုလသမဂ္ဂတပ်ဖွဲ့တွေကယာယီအုပ်ချုပ်နေတာပါ။တိုင်းရင်းသားအယ်ဘေးနီးယားလူမျိုးစုတောင်းကျမ်းသူတွေကိုဆာဗီးယားဘက်ကအလွန်အကျွံတိုက်ခတ်နေတဲ့ကိစ္စကိုနေတိုတပ်ဖွဲ့တွေကကြားဝင်ဟန်တားခဲ့တာဖြစ်ပါတယ်ခင်ဗျာ။